ယောဂီဘာမရောကောင်းတို့ဒီခုချိန်ခါမှာတရားရှုမှတ်ရမှာဖြစ်ပါလေတရားရှုမှတ်တယ်လို့ဆိုတာအမြင်မှန်ရပြလို့တဲ့လို့ပဲမဲ့ညာပေါ်အောင်ပြလို့တဲ့လို့ပဲမဲ့ညာပေါ်ဖို့ရအတွက်သမာဓိရဖို့လိုပါတယ်သမာဓိရှိဖို့လိုပါတယ်သမာဓိရှိမှဉာဏ်ဖြစ်သမာဓိမရှိဉာဏ်မဖြစ်ဘူးအများရသမာဓိဖြစ်နေရတည်ငြိမ်တဲ့အမှုရာတည်ငြိမ်တဲ့အသွင်ကိုတည်ငြိမ်တဲ့စိတ်ကအမြဲရှိနေဖို့လိုပါတယ်ဒေသဓမ္မယုံကြည်တဲ့မှာတရားရှုမှတ်တဲ့အချိန်မှသာသမာဓိရှိနေရမှာမဟုတ်ဘူးအချိန်တိုင်းမှာတမာရီရှိနေရမယ်။မိမိဆောင်မှာလည်းတမာရီရှိနေရမယ်။ဒီတဲ့တာဓမ္မယုံကြည်စီတို့သွားတဲ့ပြန်တဲ့အချိန်တိုင်းမှာလည်းတမာရီရှိနေရမယ်။တမာရီကတည်ငြိမ်တဲ့သဘောပဲ။တည်ငြိမ်မှုဆိုတာတတိရှိမှဖြစ်တယ်။တတိမရှိရင်မတည်ငြိမ်ဘူး။တတိရှိမှတမာရီဖြစ်တယ်။တမာရီရှိမှပညာဖြစ်တယ်။ဒါကြောင့်အချိန်တိုင်းမှာတတိကိဋ္ဌပုံလို့ရတယ်။တယောက်တိုင်းရသောအရိယာပုံ၄ပါးလုံးမှာတတိပဋ္ဌာန်ကိမ့်ပြီးတော့တတိလေးကိဋ္ဌပြည့်မယ်ဆိုရင်တမာတိဖြစ်နေတယ်။စေကလေးတည်ငြိမ်နေတယ်။လူလည်းတည်ငြိမ်နေတယ်။စိတ်ပတည်ငြိမ်ရင်လည်းလူမတည်ငြိမ်ဘူး။လူမတည်ငြိမ်ရင်လည်းစိတ်မတည်ငြိမ်ဘူးစိတ်မတည်ငြိမ်ရင်တမာရီမဖြစ်ဘူးတမာရီမဖြစ်ခဲနဲ့ဝိပဿနာတရားရှုနေရင်လည်းပဲဘယ်တော့မှဝိပဿနာမဖြစ်ပါဘူးအလဟတရှင်းနေပဲဖြစ်ပါတယ်ဒီတော့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာတတိအားကောင်းဖို့လိုတယ်တမာရီအားကောင်းဖို့လိုတယ်ဉာဏ်ဆိုတာတခဏချက်ချင်းဖြစ်အောင်ကိုရှိမှရှိနေတဲ့ပစ္စည်းလေးကောက်ယူတယ်လို့လုံလုံနဲ့ယူလို့ရတာမဟုတ်ဘူးပိုးမွေးတယ်လို့မွေးပြရအလေးချင်းဖြစ်အောင်လုပ်ပြရတာညာဆိုတာအတိပဲအတိဒီစာတိလည်းမဟုတ်ဘူးတရားနာလို့သိတဲ့အတိလည်းမဟုတ်ဘူးရှုမှတ်တဲ့အတိခန္ဓာကိုသိတဲ့အသိစာရဲသိတဲ့အသိနဲ့လည်းမပြည့်စုံတရားနာလို့သိတဲ့အသိနဲ့လည်းမလုံလောက်ဘူးဉာဏ်အစစ်မဖြစ်စာသိတဲ့တရားနာလို့သိတဲ့အသိလို့ဆိုတာညာတပရိညာအသိပဲကိုယ်တိုင်ရှုကြည့်လို့ကိုယ်တိုင်သုံးသပ်ကြည့်လို့သိတဲ့အသိကပါတိရဏပညာအတိလို့ခေါ်အဲ့ဒီအတိဖြစ်မှဝိပဿနာဖြစ်တယ်ဒီတိတိဘောဆိုတာဒီအတိလေးဖြစ်နိုင်တော့တဲ့အချမ်းရံအကြောင်းလေးတွေပြည့်စုံမှဒီတိလေးဖြစ်တယ်ဒီတိလေးဖြစ်ဖို့ရတဲ့တမာတိလေးတွေရှိနေကုန်လို့တယ်အတိလေးတွေကျင်းနေကုန်လို့တယ်ဣဒ္ဓဓမ္မယုံကြည်ရဲ့ပြင်ဘက်မှာတော့နေခြင်းတို့နေသွားခြင်းတို့သွားစားခြင်းတော့စားပြောခြင်းတာပြောစိတ်တွေလွှဲခြင်းတာလွှဲပြီးတော့တရားနာဓမ္မယုံကြည်တဲ့ကြမှာဒီအသေးကလေးလွှဲခြင်းပါတယ်ဆိုလို့ဒီအသေးဟာဘယ်နည်းနဲ့မှဖြစ်နေမှာမဟုတ်ဘူးဒါကြောင့်ယောဂီပုဂ္ဂိုလ်များကဝိပဿနာအသိတိရဏပရိညာအသိခန္ဓာပေါ်မှာကိုယ်တိုင်သိတဲ့အသိဖြစ်ဖို့ဆိုတာအမာရီလေးနဲ့ထောက်ပံ့ပေးရတယ်။တတိလေးနဲ့ခြံရံပေးရတယ်။ဒီတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယာမတမ္မာတတိတမ္မာသမာဓိဆိုတဲ့တရားရှင်မျိုးပါ။မဲ့ညာလေးရဲ့အခြေခံအခြံရံအကြောင်းတရားတွေပါ။သမာဓိအချိန်တိုင်းမှာ မိမိရဲ့အတိလေးဟာတရားနဲ့လျော်တဲ့အတိဖြစ်အောင်ကြိုးစားပေးရတယ်။တရားနဲ့လျော်တဲ့အတွေ့လေးတရားနဲ့လျော်တဲ့အတိလေးတရားနဲ့လျော်တဲ့စဉ္ညာနှလုံးသွင်းမှုလေးဖြစ်အောင်ကြိုးစားပေးရတယ်။ရောက်တဲ့ရာရာတွေးနေမယ်။ရောက်တဲ့ရာရာစဉ္ညာနှလုံးသွင်းနေမယ်။သိနေမယ်ဆိုရင်မဲ့ကလေးမဲ့ရဲ့အချိုင်တာမဖြစ်ဘူး။ဒါကြောင့်တမာတိတိဆိုတာမှန်ကန်သောတရားနဲ့လျော်သောအတိကလေးဖြစ်နေပေါ်လို့တမာတေကပ္ပဆိုတာတရားနဲ့လျော်သောအတွေ့ကလေးတွေးနေပေါ်လို့ယောတရရဟိုတွေးဒီတွေးမတွေးရဘူးတွေးရင်လည်းတွေးစိတ်ကျောသဘောနာသဘောဖြစ်ပြသဘောမြင်အောင်အတိလေးလိုက်ပြီးတော့ကြည့်ပြရအသေးလေးလိုက်ကြည့်ပြရင်ဟာသမာဓိငါပါအတွေးမှန်လေကိရိတာပြည့်စုံမဲ့အတွေးဒီအတွေးမှန်မဟုတ်ဘူးကိရိတာပယ်တတ်နိုင်တဲ့ဖြစ်ပြမြင်နိုင်တဲ့အတွေးကလေးကမှအတွေးမှန်ဒါကသမာဓိငါပါလို့ခေါ်တယ်သမာဝါစာသမာကမ္မတာသမာအစုဝသမာဝါစာဆိုတာမှန်ကန်သောပြောဆိုမှုတရားနဲ့လျော်သောပြောဆိုမှုလေးရှိပြရတယ်။မိမိပြောနေတဲ့စကားတွေချင်းဤစကားမဖြစ်ရ။တရားနဲ့လျော်တဲ့စကားဖြစ်ရတယ်။တရားသည့်ကျိုးစီလောက်တဲ့အထောက်ပံ့ဖြစ်စေတဲ့အပြောမျိုးဖြစ်ရတယ်။ရောက်တဲ့ရာရာဖွင့်ဖွယ်ပြောဆိုနေရမယ်ဆိုရင်တရားနဲ့လျော်တဲ့အပြောမျိုးဖြစ်တဲ့အတွက်မဉဏ်ဖြစ်ဖို့အမြဲတမ်းဝေးပါတယ်။ဒါကြောင့်တရားနဲ့လျော်တဲ့ပြောဆိုမှုလေးဖြစ်အောင်ကြိုးစားပြရတယ်။သမာသင်္ကပ္ပဆိုတာတရားနဲ့လျော်တဲ့ယူလို့လှူရှားမှုဆောင်ရွက်မှုလေးတွေဖြစ်နေရတယ်။လှူရှားသမျှလှူရှားမှုဟာတရားနဲ့လျော်တဲ့လှူရှားမှုဖြစ်ဖို့အရေးကြီးပါတယ်။သမာဇီဝမိမိရဲ့တမေဝံကြောင့်ပြုမှုလေးဟာတရားနဲ့လျော်တဲ့မှန်ကန်တဲ့အတမေဝံကြောင့်ဖြစ်ဖို့လိုပါတယ်။သမာဓိဝါဆိုတာစိဝါရှာခြင်းလို့သမာအဖြစ်နားလည်ကြပါတယ်။ဒါပေမဲ့ဒီအချိန်မှာယောဂီများဟာစိဝါရှာနေတာမဟုတ်ဘူး။ဒါပေမဲ့လည်းပဲမိမိရဲ့တရားဓမ္မအားထုတ်နိုင်ဖို့ရတဲ့အတွက်အာဟာရလေးတွေတောင်းဆောင်နေရတယ်။အဲ့ဒီအာဟာရတောင်းဆောင်ဖို့ရတဲ့အတွက်မှန်ကန်တဲ့ရှာမိခြင်းဖြစ်ဖို့လိုတယ်။ဒီနေ့ချိန်ခါမှာအလိုရှင်များကစေရနာသုံးတံပြန်ချပြီးတော့လုပ်တတ်နေတာဖြစ်တဲ့အတွက်ယောဂီများရဲ့အစာတော့ရှာဖွေခြင်းဟာပါကံတော့ရှာဖွေခြင်းလေးတွေဖြစ်နေတယ်။နေစရာအစာဝင်လေးတွေလူရထတာဖြစ်တဲ့အတွက်ယောဂီများရဲ့နေစရာနဲ့ပတ်သက်ပြီးတော့ရှာဖွေခြင်းဟာပါကံတော့ရှာဖွေခြင်းလေးတွေဖြစ်နေတဲ့အတွက်ဒီအချိန်ဟာတမ္မာအာဇီဝဖြစ်တဲ့အချိန်ပါပဲ။ဒီလိုတမ္မာအာဇီဝဖြစ်အောင်ကြိုးစားပြရတယ်သမဝါယမဆိုတာမိမိရဲ့အားဆိုင်မှုတိုင်းအားဆိုင်မှုတိုင်းဟာတရားနဲ့လျော်တဲ့အားဆိုင်မှုပဲဖြစ်ရတယ်။တရားနဲ့လျော်တဲ့ကျိုးပန်းမှုပဲဖြစ်ရတယ်။တရားရသိနိုင်တဲ့ကျိုးပန်းမှုပဲဖြစ်ရတယ်။သမာတ္တိဆိုတာကတတိထားခြင်း၊တတိယခြင်း၊အောင့်မေ့ခြင်း၊ဆင်မြင်ခြင်း၊နှလုံးသွင်းခြင်း။အဲဒီတတိယခြင်းကလည်းပဲတရားနဲ့လျော်တဲ့တတိယခြင်းပဲဖြစ်ဖို့ဟုတ်ပါတယ်တရားနဲ့လျော်တဲ့သတိရခြင်းမျိုးမဟုတ်ဘဲနဲ့တရားနဲ့မလျော်တဲ့ကိလေသာတွားရောက်ဖြစ်တဲ့သတိရနေခြင်းမျိုးဟာမဲ့ကင်ဖြစ်ဖို့အကြောင်းအထောက်အပံ့မဟုတ်ပါဘူးမဲ့ကင်ရဲ့အကြောင်းအထောက်အပံ့ဖြစ်တဲ့သမာတ္တိဆိုတာတရားနဲ့လျော်တဲ့အတိထားမှုလေးတွေသတိရမှုလေးတွေဆင်ញင်မှုလေးတွေနှလုံးသွင်းမှုလေးတွေဒီလိုဖြစ်ဖို့လိုအပ်ပါတယ်။တမာဝါယမတမာတ္တိတမာသမာတိတမာသမာတိဆိုတာမှန်ကန်သောတည်ကြည်မှုမှန်ကန်သောတည်ကြည်မှုဖြစ်နေရမယ်တည်ငြိမ်နေရမယ်ငြိမ်သက်နေရမယ်ဘယ်လိုနည်းနဲ့တည်ငြိမ်နေမလဲတရားနဲ့လျော်တဲ့တည်ငြိမ်နည်းမျိုးဖြစ်နေရမယ်တရားကိုနှလုံးသွင်းပြီးတော့တရားကိန်းပြီးတော့တည်ငြိမ်တဲ့တည်ငြိမ်နည်းမျိုးဖြစ်နေရမယ် တရားနဲ့လို့ဘုရားဗราတိညီနည်းမျိုးမဟုတ်ရဘူးတရားနဲ့လျော်တဲ့တရားကိန်းတဲ့တရားနှလုံးသွင်းပြီးတော့ပြင်ညီနည်းမျိုးဖြစ်နေရအရိပတိညီနည်းတဲ့ကသမ္မာသမာဓိမှတ်ကံတော့ပြင်ညီနည်းမျိုးဖြစ်တယ်လောကုတ္တရာတရားလောကအထုံနေတဲ့ပုဂ္ဂိုလ်များဟာလောကုတ္တရာတရားရဲ့အခြေခံဖြစ်တဲ့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာဇီဝသမ္မာဝါယမသမ္မာသတိသမ္မာသမာဓိလို့ခေါ်တယ်ဒီတရားရှင်မျိုးတိုင်းကျင့်သုံးဖို့လိုအပ်ပါတယ်အဲ့ဒီတရားရှင်မျိုးတိုင်းပြည့်စုံအောင်မကျင့်သုံးနိုင်ပဲနဲ့လောကုတ္တရာအတိညာလောကုတ္တရာဉာဏ်တုဉာဏ်မြတ်လောကုတ္တရာနိဗ္ဗာန်ချမ်းသာဘယ်တော့မှရောက်မှာမဟုတ်ဘူးဒါကြောင့်မလို့လောကုတ္တရာနိဗ္ဗာန်ချမ်းသာရအောင်ကြိုးစားနေတဲ့ပုဂ္ဂိုလ်များပါသောကတရာနိဗ္ဗာန်ချမ်းသာကိုရစေနိုင်တဲ့မဂ်ဉ္စဖြစ်ဖို့လို့မဂ်ဉ္စဖြစ်ဖို့ဆိုလို့ရှိရင်မဂ်ဉ္စရဲ့အခြေခံအထောက်ပံ့လေးတွေပြည့်စုံဖို့လို့အဲဒီလိုပြည့်စုံကြိုးစားသွားရမယ်အချိန်တိုင်းမှာကြိုးစားသွားရမယ်တရားထိုင်ရသောအရိယာပုံတိုင်းမှာကြိုးစားသွားရမယ်ယခုလိုတရားရှုနေတဲ့အချိန်မှာလည်းပဲမဂ်ကံနဲ့အတိလေးဖြစ်နေရမယ်မဂ်ကံနဲ့တွေးလေးဖြစ်နေရမယ်မဂ္ဂနဲ့အာထုံမှုလေးဖြစ်နေရမယ်။မဂ္ဂနဲ့အောင့်မေ့တရိယာဆင်ခြင်မှုလေးဖြစ်နေရမယ်။မဂ္ဂနဲ့တည်ကျင်မှုလေးဖြစ်နေရမယ်။တရားနဲ့ဖျော်တဲ့သစ္စာတည်ကိုသိစေနိုင်တဲ့သစ္စာတရားထောက်ပံ့ဖြစ်စေနိုင်တဲ့တရားကိုအထောက်ပံ့ဖြစ်စေနိုင်တဲ့တည်ငြိမ်မှုလေးတွေအောင့်မေ့တရိယာမှုလေးတွေကြိုးပမ်းမှုလေးတွေဆင်ခြင်နှလုံးသွင်းမှုလေးတွေပြေတော့ဖို့လေးဒီအရာလေးရှိဖို့တို့ပါတယ်အဲ့ဒီလိုရှိထားမယ်ဆိုရင်မိမိတို့ရဲ့ဉာဏ်ဝိပဿနာဉာဏ်ဖြစ်ပြီးတော့ယောက်နာကိုယောက်နာမှာသိနိုင်တဲ့အသိဉာဏ်ဖြစ်နေပါတယ်ယောက်နာကိုလည်းယောက်နာမှာသိနေရမယ်ဖြစ်သဘောပြသဘောလေးကိုလည်းဖြစ်သဘောပြသဘောမှန်သိနေရမယ်သိအောင်လည်းကြိုးစားပြရမယ်ယခုလိုထိုင်နေပြီးတော့ယောက်သဘောနာသဘောကိုသိအောင်မကြိုးစားဘဲနဲ့ကြိုးစားမှုမပါဘဲနဲ့ထိုင်နေခြင်းဟာအရှင်ဒီအလဟသထိုင်နေခြင်းပဲဖြစ်ပါလေ။ဒါကြောင့်အရှင်ဒီအလဟသထိုင်နေခြင်းမျိုးမဖြစ်အောင်ယောသဘောနာသဘောကိုသိစေနိုင်တဲ့အတိမျိုးမိမိရဲ့တဏ္ဍာမှာပေါ်ကြိုးစားပြီးတော့ရှုမှတ်တော့တာပွားများပေးကြရတယ်။အဲဒီတော့ပွားများပေးကြဖို့ဆိုရင်တတိယသမာဓိရဲ့ပညာဒီတရားသုံးမျိုးအခြေခံအဖြစ်အဓိကအကြဆုံးတရားသုံးမျိုးဖြစ်တဲ့အတွက်မိမိတဏ္ဍာမှာဘယ်လိုသဘောတရားပဲပေါ်လာလိမ့်ကိုတတိလေးပြင်တာအဲဒီပေါ်တဲ့သဘောတရားလေးကိုသမာဓိလေးနဲ့စိုက်ချာပညာလေးနဲ့ဆင်ခြင်ပြီးပုဂ္ဂိုလ်တ attva ဆိုတဲ့သဘောတရားမပါစေနဲ့ငါဆိုမပါစေနဲ့ဒုပေါင်းကခြေလက်ဆိုတဲ့အမည်နဲ့မမြင်စေနဲ့အားလုံးဟာအကြောင်းတိုက်ဆိုင်လို့ဖြစ်တဲ့အကျိုးတရားလေးပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးဓမ္မလေးပဲအဲ့ဒီအကြောင်းတရားကလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဓမ္မသဘောတရားဖြစ်ပြီးရင်ပြတ်တတ်ပါလေအကျိုးတရားကလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဓမ္မသဘောတရားဖြစ်ပြီးရင်ပြတ်တတ်ပါလေဟောဖြစ်ပြီးပြတ်တတ်တဲ့သဘောတရားလေးမို့လို့ဒါလေးတွေဟာဒုက္ခသစ္စာတရားလေးတွေပါပဲလို့အဲ့ဒီတော့မှတ်ကံသောဆင်ခြင်မှုမှတ်ကံသောနှလုံးသွင်းမှုမှတ်ကံသောပွားများမှုမှတ်ကံသောအားထုတ်မှုဖြစ်အောင်ကြိုးစားပြီးတော့ရှုမှတ်ပေးလိုက်ကြပါရောက်ပြီးတော့ပေါ့တော့ကောင်းတော့